Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့2019ခုနှစ် April 9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းနိုမီတာ24.25-32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝီတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအီဂျစ်နိုင်ငံကခရီးယန်ဖျားချောင်းနှစ်ခုဘုံခွဲတိုက်ခတ်ခံရလို့အနည်းဆုံးလူ40နီးပါးသေဆုံးရပြီးဒါဇင်နဲ့ချီတန်ရာရပါတယ်။မြောက်ကိုရီးယားကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်စီဥတီဆေးလွတ်လိုက်ပါတယ်။ဒီကနေ့ကစားတဲ့အမျိုးသမီးအာရှဖလားခြေစစ်ပွဲမှာတော့မြန်မာအသင်းကစင်ကာပူအမျိုးသမီးအသင်းကို6-9ဂိုးမရှိနဲ့နိုင်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရှင်နေဦးကိုနီလုတ်ကြံခံရမှုတရားခံပြည်အဖြစ်လိုအပ်နေတဲ့အောင်ဝင်းခိုင်ကိုဖမ်းဆီးရမည်ရေးမှာနိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်
။ဒီအမှုတွေကိုနိုင်ငံတကာအဖွဲ့အစည်းတွေပါတဲ့အတွတ်တော်ကုသတွေပါတဲ့တီးခြားလေလာစုံစမ်းရေးအဖွဲ့အထိစုံစမ်းမှရမယ်လို့ကျွန်တော်ယူဆတယ်။ဒီတိုင်းနဲ့ဖြစ်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့သူတို့စုံစမ်းစစ်ဆေးမေးမြန်းမှုဒု90လောက်ထားတယ်ဆို
ဒီအမှုအခင်းနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုသတင်းတွေအပြီးမှာတင်ဆက်သွားမှာဖြစ်တယ်လို့နဝမြင့်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဆက်လီတိုက်ပြီးဟိုနင့်မြုပ်သေးဆုံးသွားတဲ့အမှုကိစ္စကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍကိုလည်းတင်ဆက်အောင်ပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ခင်ဗျာ။
အီဂျစ်နိုင်ငံတွင်ခရီးယန်ဖျားချောင်းနှစ်ခုဒီကနေ့ပောက်ကွဲမှုဖြစ်တာကြောင့်လူ40နီးပါးသေဆုံးပြီးဒါဇင်နဲ့ချီထန်ရာရပါတယ်။အီဂျစ်ကော့ပတစ်ခရီးယန်တို့ဒီကနေ့ခြားရောက်တဲ့ဘာသာရေးအထွတ်အမြတ်နေ့တစ်ခုဖြစ်တဲ့ Palm Sunday ကျင်းပနေချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက် IS အဖွဲ့ကပြောဆိုပါတယ်။ပထမပောက်ကွဲမှုကတော့မြို့တော်ကိုင်ရိုရဲ့မြောက်ဘက်တန်တာမြို့မှာဖြစ်ခဲ့ပြီးအနည်းဆုံးလူ28ဦးသေဆုံးပါတယ်။နိုင်ပိုင်းအချာမှာတော့အလက်ဆန်ဒရီးယားမြို့ကခရီးယန်ဖျားချောင်းမှာပောက်ကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေပြီးအီဂျစ်ခရီးယန်တွေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက်ရိုမန်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်လည်းဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွချီဖို့အစီအစဉ်ထားပါတယ်။အီဂျစ်လူဦးရေရဲ့10ရာခိုင်နှုန်းကခရီးယန်တွေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခိုက်မှုတွေနဲ့အချင်းချင်းကြုံတွေ့နေရတာဖြစ်ပါတယ်။
ကိုရီးယားကျွမ်းဆွယ်မှာအမေရိကန်ရဲ့တပ်ရင်အားထပ်တိုးပြီးတော့မြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွမ်းဆွယ်ကိုဥတီဆေးလွတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်တုံးကြီးပစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့ပတ်မှာထပ်ပြီးတော့ပစ်လွတ်ခဲ့ပါတယ်။ The Governor လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးတော့ Australia နိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ရေတပ်စစ်သင်္ဘောအုပ်စုဟာပစိဖိတ်သမုဒ္ဒရာနောက်ဘက်ခြမ်းကအမေရိကန်ဂျိုးစီဝါတွေကာကွယ်ဖို့ရည်ရွယ်ချက်ဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ် Third Fleet ရေတပ်ရဲ့တမူဒေးဗန်ဟန်နပ် VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစင်မချင်းတောင်ဝမဲတဲ့လုပ်ရက်တွေတည်ငြိမ်မှုမရှိတဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုအစီအစဉ်တွေနဲ့နျူကလ ියر လက်နက်ထုတ်လုပ်နိုင်ဖို့ကြိုးပမ်းမှုတွေကြောင့်သူတို့ဟာဒေတာရဲမှာနံပါတ်1ချင်းကြောက်သူအဖြစ်ဆက်ရှိနေတယ်လို့ပြောပါတယ်။ဒီရေတပ်အုပ်စုမှာ USS Calvinson လေးနဲ့တင်မောအပါဝင်ဒုံးခွင်းဒုံးတွေပြည်လွတ်နိုင်တဲ့ဖြတ်တင်မော30နဲ့ပါပါတယ်ခင်ဗျာ
။ American သမ္မတ Donald Trump အနေနဲ့ Syria နိုင်ငံအပေါ်စီရေးအရာတိုက်ခိုက်ဖို့လိုအပ်လာရင်ထပ်ပြီးတိုက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးကပြောဆိုလိုက်ပါတယ်။ဒီလောက်နဲ့ရက်နေမှာမဟုတ်ဘူးသူအနေနဲ့ထပ်လုပ်ဖို့လိုအပ်လာရင်ထပ်ပြီးတော့လုပ်မှာဖြစ်တယ်လို့တမ်မတ်ကြီးနီကီဟေလေးက CNN သတင်းဌာနကိုဒီကနေ့မှပြောဆိုတာပါ။ဒါပေမဲ့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုဖယ်ရှားရေးဦးစားပေးဆောင်ရွက်မှုအပေါ်မှာတော့တမ်မတ်ကြီးဟေလေးနဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ပြောဆိုချက်တွေကရှင်းရှင်းလင်းလင်းမရှိပါဘူး။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရဦးဆောင်နေသမျှဘလူးနီးနဲ့မှနိုင်ငံရေးအဖြစ်တခုထွက်လာစရာမရှိဘူးလို့တမ်မတ်ကြီးကပြောဆိုတာပါ။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့ဆီးရီးယားနိုင်ငံတွင်အမေရိကန်ရဲ့ဦးစားပေးလုပ်ငန်းကအစ္စလာမ်ရဲ့အစွန်းရောက် IS ကိုခြေမှုန်းရေးဖြစ်တယ်လို့ပြောဆိုပါတယ်။ဦးစားပေးလုပ်ငန်းတွေကိုတည့်တည့်မမဆောင်ရွက်ဖို့ကအရေးကြီးတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်
။ Venezuela နိုင်ငံမှာသမ္မတမဒူရိုအစိုးရကအတိုက်ခံပါတီကိုစလေလောင်းကိုရွေးကောက်ပွဲဝင်ဝင်တားမြစ်လိုက်ပြီးတဲ့နောက်စနပြပေါ်တွေဖြစ်ပေါ်ခဲ့ပြီးတော့မနေ့စနေနေ့ကတော့မြို့တော်ကာရာကတ်စ်မှာဗင်နီဇွဲလာရဲတပ်ဖွဲ့ကအတိုက်ခံစနပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရာဘာကြီးစံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ ရဲကဆနာပြတဲ့သူတွေကိုနှိမ်နှင်းခဲ့တဲ့အတွက်မှာ18ယောက်နဲ့ရသွားတယ်လို့မြို့တော်ကရာကတ်စ်ရဲ့ခရိုင်အုပ်ချုပ်ရေးမှူးတဦးကပြောပါတယ်ဆနာပြသူအချို့ကတရားရုံးကျုပ်နားမှာရဲကတားဆီးထားတဲ့အကာရံတွေကိုချိုးဖျက်ဝေရောက်ပြီးတော့အိမ်နားကဆောက်လို့ရလုံနေတဲ့ဝဲမှာတုံးနေတဲ့ပစ္စည်းတွေကိုယူပြီးတော့တရားရုံးကျုပ်ထဲကတချို့ရုံးငန်းတွေကိုဖျက်ဆီးမိရှုခဲ့ပါတယ်ဗနီဇွဲလာတရားရုံးချုပ်ကအတိုက်ခံကထိန်းချုပ်ထားတဲ့လွှတ်တော်ကိုဖျက်ဖို့ကြိုးပမ်းလိုက်ပြီးတဲ့နောက်နိုင်ငံထဲမှာမတည်ငြိမ်မှုတွေဖြစ်လာနေတာဟာတပတ်ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံကအတိုင်းဝိုင်းကဝေဖန်မှုတွေနဲ့ပြည်တွင်းဆန္ဒပြမှုတွေကြေကြေပြတ်ပြတ်ဖြစ်ပေါ်ပြီးတဲ့နောက်မှာတော့အဲ့ဒီအစီအစဉ်ကိုပြန်ပြီးတော့ရုပ်သိမ်းသွားခဲ့တာပါ။ကာရာကတ်စ်နဲ့ဗနီဇွဲလာကတခြားမျိုးတွေအတော်များများဖြစ်နေတဲ့ဆန္ဒပြပွဲတွေကတော့တိတ်မကြခင်အချိန်မှာရပ်တန့်မဲ့အရေးအယောင်တော့မတွေ့ရသေးပါဘူးခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေထိန်းချုပ်ရာဒေသတစ်ခုမှာအာဖဂန်တပ်သား9ဦးကြဆုံးခဲ့တယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောဆိုသလိုအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုတိုက်ခိုက်မှုအတွင်းအမေရိကန်စစ်သား2ဦးကြဆုံးရတယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။ဘော့ပြည်နယ်မြောက်ပိုင်းကချီတဲမြို့နယ်ထဲမှာမနေ့စနေနေ့နှောင်းပိုင်းမှာအာဖဂန်တပ်သားတွေကြဆုံးခဲ့တာဖြစ်ပြီးတပ်ဖွဲ့ဝင်တချို့လည်းဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုတာဖြစ်ပါတယ်။နန်ဂါဟာပြည်နယ်ရင်းက ISIS ခိုရာဇန်အဖွဲ့အပေါ်ထိုးစစ်ဆင်ချေမှုန်တိုက်ခိုက်မှုအတွင်းမနေ့စနေနေ့နှောင်းပိုင်းတုန်းကလည်းအမေရိကန်စစ်သား2ဦးကြဆုံးခဲ့ရတယ်လို့မြောက်အထလန်တိတ်စစ်ဆေးချုပ်အဖွဲ့ NATO ဦးဆောင်တဲ့အာဖဂန်နိုင်ငံတွင်းကထောက်ပံ့ရေးညွှန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောဆိုတာဖြစ်ပါတယ်။
ဆွေးနွေးနိုင်ငံမျိုးတော်စတော့ခ်ဟ ோம் မှာလူ၄ဦးသေဆုံးပြီးတော့15ဦးဒဏ်ရာရခဲ့တဲ့တောက်ကြာနေကတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ဒုတိယမြောက်လူတဦးကိုဆွေးနွေးအနာပိုင်တို့ကထပ်ပြီးတော့ဖမ်းလိုက်ပါတယ်။ခိုးလာတဲ့ကုန်တင်ကားနဲ့လူစည်းကားရောဈေးရောင်းဈေးဝယ်အချက်ချနေရာကိုမောင်းဝင်တိုက်ခိုက်ခဲ့သူလို့တန်ကြားရှိထားသူအသက်39နှစ်အရွယ်ဦးသွက်ကစ္စတန်နိုင်ငံသားနဲ့အခုထပ်ဖမ်းခံရသူဘလို့အဆက်ဆက်ရှိသလဲဆိုတဲ့အသေးစိတ်အချက်လက်တွေတော့မသိရသေးပါဘူး။အကြံဖတ်ဝါရီလို့တန်တရားရှိထားသူကိုဆွီဒင်ထောက်လန်းရေးကအရင်ကတည်းကသိရှိထားသူဖြစ်ပါတယ်။ဒါပေမဲ့လက်ရှိလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေမှာသူမပါသေးဘူးလို့အာဏာပိုင်တို့ကပြောပါတယ်။ဖမ်းဆီးထားတဲ့သူနဲ့ပတ်သက်ပြီးတော့မာယွန်းဖမ်းဆီးခံထားတယ်ဆိုတဲ့အတောက်ထားအချက်လက်မရှိပါဘူးလို့လည်းဆွီဒင်အမျိုးသားရဲအဖွဲ့အကြီးကဒန်အယ်လီယဆန်ကမနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမာကဒလိုင်လာမာအဖွဲ့အစည်းဆက်လက်တရှိသိမ့်မတဲ့ဆိုရာကတိဘက်ပြည်သူတွေရဲ့အဆုံးအဖြတ်ပေါ်မှာမူတည်ပြီးသူ့ကိုဆက်ခံမဲ့ပုဂ္ဂိုလ်ကိုတရုတ်အနေနဲ့ဆုံးဖြတ်ခွင့်မရှိဘူးလို့မိန့်ကြားလိုက်ပါတယ်။သူ့ကိုဆက်ခံမဲ့ဒလိုင်လာမာအရေးဆွေးနွေးဖို့ဒီနှစ်ကုန်မတိုင်ခင်မှာညီလာခံတစ်ခုခေါ်မယ်လို့လည်းမိန့်ပါတယ်။တရုတ်နယ်စပ်အိန္ဒိယနိုင်ငံရဲ့ရှေ့မြောက်ဖက်ထာဝမ်မြို့ကိုဒေသစာရီကြွတ်ချီစဉ်အတွင်မနေ့စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖုန်တော်ကြီးဒလိုင်လာမာကအခုလိုမိန့်ကြားခဲ့တာဖြစ်ပါတယ်။တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာကိုဆက်ခံမဲ့သူကိုတရုတ်ကွန်မြူနီခေါင်းဆောင်တွေကအတည်ပြု권ရှိတယ်လို့တရုတ်အစိုးရကအခိုင်အမာပြောဆိုနေတာကြောင့်တက်တော် 81 နှစ်ရှိပြီဖြစ်တဲ့တိဘက်ဘာသာရေးခေါင်းဆောင်ရဲ့အရိုက်အရာကိုဘယ်သူဆက်ခံမလဲဆိုရက်မေကွန်ကပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာပါတယ်။တရုတ်အာဏာပိုင်တွေကအယူဝါဒကင်းမဲ့သူတွေဖြစ်ပြီးဘာသာရေးအယူအဆကိုတက်ဝင်ယုံကြည်သူတွေမဟုတ်တာကြောင့်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမာကိုဆက်ခံမဲ့သူကိုအတီးပြုတ်ပေးနိုင်တဲ့အခန်းကဏ္ဍမှာမရှိဘူးလို့ဖုန်တော်ကြီးဒလိုင်းလာမာကမိန့်ကြားထားတာပါ။နောက်ဆက်ခံမဲ့ဒလိုင်းလာမာမွေးဖွားလာမလားဒါမှမဟုတ်ဘယ်ကနေပေါ်ပေါက်လာမလဲဆိုတာကိုဘယ်သူမှမသိဘူးလို့လည်းတိဘက်ဘာသာရေးခေါင်းဆောင်ကမိန့်ကြားသွားပါတယ်ရှင်
။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒီကနေ့ကစားခဲ့တဲ့2018ခုနှစ် AFC မြို့သမီးအာရှဖလာချေးစစ်ပွဲမှာမြန်မာမျိုးသမီးအသင်းကစင်ကာပူအမျိုးသမီးအသင်းကို6-9ဂိုးမရှိနဲ့ကိုပြတ်နိုင်သွားပါတယ်။မြန်မာမျိုးသမီးအသင်းအတွက်အနိုင်ဂိုးတွေကိုတော့လှရင်ဝင်းကပွဲစဉ်21မိနစ်မှာပွဲဥတွက်ဂိုးကိုသွင်းခဲ့တာဖြစ်ပြီးတော့အိမ်နောက်မှာတော့ဝေဝေအောင်နဲ့ဝင်းသိန်ကြီးထွန်းတို့က2ဂိုးစီသွင်းခဲ့တာပါ။6-9မြောက်နောက်ဆုံးဂိုးကိုတော့ပွဲစဉ်မိနစ်80အရောက်မှာရီယူကသွင်းယူခဲ့တာဖြစ်ပါတယ်။အုပ်စုဒီအတွက်နောက်ဆုံးပွဲစဉ်အဖြစ်မြန်မာမျိုးသမီးအသင်းနဲ့ဗီနမ်မျိုးသမီးအသင်းတို့လာမယ့်ဧပြီလ17ရက်နေ့မှာကစားကြမှာဖြစ်ပါတယ်လက်ရှိ2018ခုနှစ် AFC အမျိုးသမီးအာရှဖလာချေးစစ်ပွဲမှာ ကိုအများဆုံးတွင်းထားတာကတော့ဂျော်ဒန်အသင်းကမီဆာဂျက်ဘရာဖြစ်ပြီးတော့သူက19ဂိုးတွင်းထားပါတယ်မြန်မာမျိုးသမီးအသင်းကဝင်းတင်ကြီးထုံးကတော့6ဂိုးနဲ့ဒုတိယနေရာမှာလိုက်နေပါတယ်ခင်ဗျာ
ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကရော VOA ရဲ့ Facebook ဆာမျက်နှာကပါတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဥကိုနီအမှုနောက်ဆက်တွဲအခြေအနေကြည့်အောင်ပါရှင်းနေဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုဆက်ဆက်တရခံလွံ့မြောက်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol နဲ့ထိတ်ဆက်ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်လိုက်တဲ့အပေါ်ကြိုးဆိုပေမဲ့ပညာရှင်တွေပါဝင်တဲ့လွတ်လပ်မျှတတဲ့တရားစုံစမ်းရေးအဖွဲ့ဖွဲ့စည်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ NLD အစိုးရကိုအကြံပြုသွားဖို့ဆောင်ရွက်နေတယ်လို့ရှေ့နေများကွန်ရက်ကပြောဆိုလိုက်ပါတယ်အသေးစိတ်ကိုမတ်ဆုမွန်ကတင်ပြပါမယ
်ဟုတ်ကဲ့ပါပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ညနေပိုင်းကပြန်ကြားရေးဝန်ကြီးပါလိုက်ပါလာတဲ့နိုင်ငံတော်အစီအစဉ်နဲ့ပြည်ပခီးစဉ်ကနေပြန်လာတဲ့ NLD ပါတီဥပဒေအကြံပေးရှေ့နေကြီးဦးကိုနီကိုနိုင်ငံတကာရန်ကုန်လေစိတ်မှာဦးကြည်လင်းကဥကောင်းကိုတနက်နဲ့တစ်ပစ်ပြီးတတ်ခဲ့တဲ့လူသက်မှုမှာဖမ်းဆီးထားတဲ့လူသက်တရခန်နဲ့ကြံရပါလို့ယူဆရသူတွေကိုစတင်တရားရုံးတင်စစ်ဆေးနေပြီဖြစ်ပါတယ်ကြံရပါလို့တန်တရားရှိသူဦးအောင်ဝင်းခိုင်ခေါ်ဦးအောင်တန်ကတော့တရခန်ပြေးအဖြစ်ထွက်ပြေးတိမ်းရှောင်နေတဲ့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကနေအပြည်ပြည်ဆိုင်ရာရဲအဖွဲ့ Interpol နဲ့ချိတ်ဆက်ဆောင်ရွက်နေပြီးဧပြီလ9ရက်နေ့မှာတော့ Interpol ကသူ့ကိုအနီးအောင်ကြေညာချက်တရားဝင်ထုတ်ပြန်ထားတယ်ဆိုတာကိုဧပြီလ10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအစိုးရပြန်ကြားရေးကနေတဆင့်သတင်းထုတ်ပြန်ထားပါတယ်အခုလိုမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်က Interpol နဲ့ပူးပေါင်းချိတ်ဆက်ဆောင်ရွက်နေတဲ့အပေါ်ကြိုးဆိုလိုက်ပေမဲ့လို့ဥက္ကဋ္ဌလူသက်မှုနဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေဥပဒေပညာရှင်တွေပါပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစည်းတရက်ဖွဲ့စည်းနိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ NLD အစိုးရကိုအကြံပေးသွားဖို့မြန်မာနိုင်ငံရှိနေများကွန်ရက်အနေနဲ့ဆောင်ရွက်နေတဲ့အကြောင်းမြန်မာနိုင်ငံရှိနေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်ဦးကပြောပါတယ
်ကျွန်တော်ဒီကတော့ကြိုးဆိုရမှာပေါ့ဗျအကောင်းတဲ့လက္ခဏာပေါ့နော်ဒါပြီးမှကျွန်တော်ကတော့လုံလောက်တယ်မဖြစ်ဘူးဗျာနော်ဒီမှမှာကျွန်တော်တို့ဘက်ကလည်းကြိုးစားနေတယ်ကျွန်တော်တို့မြန်မာနိုင်ငံရှိနေများကွန်ရက်နဲ့မြန်မာနိုင်ငံလို့ဆိုရှိနေများအသင်းဒီအရာတွေကနေပြီးတော့ဒီအမှုတွေကိုနိုင်ငံတကာအဖွဲ့အစည်းတွေပါတဲ့နှစ်ထွက်တော်ကုသတွေတွေပါတဲ့တီးခြားလေးလာစုံစမ်းရေးအဖွဲ့အထိစုံစမ်းမှရမယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်လဲဆိုတော့သူတို့စုံစမ်းစစ်ဆေးမိန်းမြန်းမှုဒု90လောက်ထားတယ်ဆိုပေမဲ့ကျွန်တော်တို့အဲ့ထက်ကဒီ၄ယောက်ထဲပါလာတာဟုတ်ဗျနော်ဒါမျိုးအချက်တွေပေါ့ကျွန်တော်တို့မြန်မာနိုင်ငံတို့ဆိုရှိနေများအသင်းကပုံမှန်စီးစီစီဝေးရှိတာပေါ့နော်အဲ့ဒီအစည်းအဝေးကနေကျွန်တော်တို့ဆုံးဖြတ်ပြီးတော့ကျွန်တော်ဥက္ကဋ္ဌမိသားစုကိုမြေတားရခံပြီးတော့ကျွန်တော်ရှင်းနေဒီစီးစီ30တုံးကဒီမှုမှာလိုက်ပါဥက္ကဋ္ဌဘက်ကနော်အန်တာပြီးပြီးတော့ဥရိယာကျော်လိုက်ပါဆောင်တယ်ကျွန်တော်တို့ပါဝါတင်တယ်နောက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုအပြည်ပြည်ဆိုင်တရားကြီးကော်မရှင် ICJ ကိုကျွန်တော်မြေတားခံပြီးပြီအဲ့ဒီကတည်းကဂျနီဗာလူခွင့်ရေးမင်းကြီးဒီကိစ္စနဲ့ပတ်ကျွန်တော်တို့စာရေးမယ်နော်ဒါအတမှန်လူသားမှုမဟုတ်ဘူး political assassination ကျွန်တော်တို့ဘက်ကတော့ဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်အပါအဝင်မျိုးသားတင်ကြီးရဲ့ဖွဲ့ချက်ကိုတင်ပြဖို့တယ်ကျွန်တော်တို့ရှိတယ်ဗျာ
အခုလက်ရှိအချိန်ထိဥက္ကဋ္ဌအသက်ခံရတဲ့လူသက်မှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းမှုတွေသတင်းထုတ်ပြန်ချက်တွေဖမ်းဆီးအရေးယူစုံစမ်းစစ်ဆေးဖော်ထုတ်မှုတွေနဲ့ပတ်သက်လို့အားရကျေနပ်စရာတိတ်မရှိဘူးလို့လည်းဦးသိန်းတန်းဦးကပြောပါတယ
်။ပါဝင်ပတ်သက်တဲ့ဒီအခမ်းအနီးရဲ့အနေအထားကြည့်လို့ရှိရင်တက်မတော်မှာပြန်နှံဝင်အရာရှိကြီးတွေဖြစ်တာဝန်ထမ်းဆောင်တဲ့လူတွေဖြစ်တော့သူတို့နဲ့အတူတူဘသူတွေပါနိုင်တယ်ဘယ်ပေါ်စီးပါနိုင်တယ်သုံးနယ်ငွေကြီးတွေထောင်ကနန်းဖြစ်တော့ဒါဟာဒီ organized crimeတနေ့ကြအုပ်စုဖွဲ့ကျူးလို့နဲ့လူသားမှုကြီးဖြစ်နေတဲ့အခါကျတော့တန်မှန်လူသားမှုတစ်ခုကိုကန့်ကွယ်သလိုလောက်နေတော့မရနိုင်ပြီဘူးလို့ကျွန်တော်ထင်တယ်
အခုလက်ရှိအချိန်အထိလူသက်တရားခံနဲ့ကြာရပါလို့တန်တရားရှိသူတွေကိုတရားရုံးတင်စစ်ဆေးဆောင်ရွက်နေတဲ့အပေါ်မှာတော့ရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှုမြင်ပါတယ
်ဆွဲထားတဲ့ပုံမှန်လူကတကမလုံလောက်ဘူးလို့ကျွန်တော်ယူဆတယ်နော်မလုံလောက်ဘူးဒါအကြမ်းဖက်မှုဥတွေနဲ့ပါရည်ယူဆောင်မှာဖြစ်တယ်လို့ကျွန်တော်ယူဆတယ်ကဒါ organized crime ပါနော်အုပ်စုဖွဲ့ကျူးလွန်တဲ့လူသတ်မှုဖြစ်တယ်ခုနကကျွန်တော်ထပ်ခါတလဲလဲပြောသုံးတဲ့ငွေကြီးကထောင်ကနန်းဖြစ်တယ်နောက်သူတို့ရဲ့ပိုင်ဆိုင်မှုတွေကုမ္ပဏီကြီးတွေပါနေတယ်ဒီကုမ္ပဏီတွေဘယ်ရရတာတော့သူတို့ဘယ်ရပိုက်ဆံနေတယ်သူတို့အဆင့်တမတော်မှာဘယ်လောက်ဒီအမှုထမ်းရတယ်ဘယ်ဒီငွေကြီးကငွေပြူတွေလားနော်ဒီငွေတွေနဲ့သူတို့ဘယ်သူတွေပေးထားတာလဲဆိုတော့အချက်မျိုးတွေကအစားကျွန်တော်တို့ရေစုံးကြည့်ပြလိုက်တက်ရမယ်လို့ကျွန်တော်တို့ယူဆတယ်ဗ
ျဥကိုနီကိုတနက်နဲ့လှုပ်ကြံပစ်ခတ်သူဦးကြည်လင်းကိုမင်္ဂလာတုံမြို့မှရဲစခန်းကရာသသက်ကြီးပုံမှန်302နဲ့အမှုဖွင့်အရေးယူပြီးလူသတ်မှုတရားမဝင် င်လက်နက်ကင်ဆာမှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးရုံတင်ဆစ်ဆင်းနေတာဖြစ်ပါတယ်။ပူပေါင်းပါဝင်ကြံစီသူတွေလို့တန်တရားရှိသူတက်မတော်အရာရှိဟောင်းတွေဖြစ်ကြတဲ့ဥအောင်ဝင်းစောဥအောင်စောထွန်းနဲ့ထောက်လိုက်ရရာရှိဟောင်းဦးစရာဖြိုးတို့ကိုလည်းရုံတင်ဆစ်ဆင်းနေတာဖြစ်ပါတယ်။ထွက်ပြေးတိတ်ဆောင်နေစေကြံရပါလို့တန်တရားရှိသူဥအောင်ဝင်းခိုင်ကိုတော့သူနေထိုင်ရာတာကေတမြို့နယ်မှာဖမ်းဆီးခွင့်ဝရမ်းအပါအဝင်တနိုင်ငံလုံးဘယ်နေရာမှာမဆိုဖမ်းဆီးခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရဲ့ရှေ့နေဥနေလာကရှောက်ထားတာကိုမလိုအပ်ဘူးဆိုပြီးခရိုင်တရားရုံးကတော့ပယ်ချထားပါတယ်ရှင်
။မဆူမွန်ဆက်သွယ်မင်းများစူးစီးတင်ပြခဲ့တာပါ။အခုတော့ငဝံမြစ်တွင်းကလူသေဆုံးမှုနောက်ဆက်တွဲအခြေအနေကိုပြောပြပါမယ်။အရာဝတီတိုင်းကဒီငဝံမြစ်အတွင်းမှာအီပီလ9ရက်တောက်ကြနေညကကြောက်တင်တင်မော့ကိုတိုက်မိတဲ့ခီးတဲ့တင်ဆက်လီတိတ်မောက်သေဆုံးခဲ့ပြီးနောက်ပိုင်းအီပီလ9ရက်နေ့ရရှိတဲ့စင်းအရာအလောင်း30ကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်ကြောင်းနဲ့လူနာ20ကျော်ကတော့ဆေးရုံမှာကုသမှုခံယူနေရဆဲဖြစ်ကြောင်းဒီကိစ္စအတွက်အစုံစမ်းရေးကော်မတီဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလျှက်စစ်ဆောက်လုပ်ရေးဝန်ကြီးဦးသေးဝင်းကပြောကြားပါတယ်ရွေသတင်းတော့မအေးမှာကသတင်းပေးပို့ထားတာပါ
အေရီတိုင်းပသိမ်ခရိုင်ငဝင်မြစ်အတွင်းမှာတောက်ကြနေညကခရီးတဲ့တင်လှေစည်းနဲ့ကြောက်တဲ့တဲ့တင်မော်တိုက်မိတာကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်လူ30သေဆုံးခဲ့ပြီဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလျှက်စစ်နဲ့စောက်လို့ရေးဝင်ကြီးဦးဝင်းထေးကပြောပါတယ်။သေဆုံ
းရပါဟုတ်ကဲ့ဟာလုံးမောင်းသူတောက်တဲ့တဲ့30တယောက်ပေါ့လားနောက်ဆုံးတွေပေါ့လားနောက်ဆုံးဦးဇော်တို့တွေရသေးတယ်လားကိုယ်တော့ဖြစ်တော့တယ်မရှိနိုင်တော့ကျွန်တော်တို့ဒီဒါသိရင်စစ်စစ်တီးပြီးကိုယ်တော့ဖြစ်တော့ပြောရတာ
ရင်ရင်တိုက်မှုနဲ့ပတ်သက်လို့တိုင်းဒေသကြီးအစိုးရဖွဲ့ကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့ပြီးစစ်ဆေးမှုတွေစတင်လုပ်ဆောင်နေပြီဖြစ်ကြောင်းဝင်းကြီးဦးဝင်းထေးကပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးကော်မတီကိုကျွန်တော်တိုင်းဒေသကြီးအစိုးရဖွဲ့အနေနဲ့ဟိုဖွဲ့စည်းပေးထားတယ်ပေါ့နော်။ဖြစ်တော့ကိုပါပါတယ်။အဲဖွဲ့စည်းပြီးတခါမှစစ်ဆေးရေးဆက်သွယ်ရေးတော့ကြာပါလား
။ဆက်လက်ပေါ်မှာပါလာတဲ့အသက်ရှင်ကြံရစ်သူတွေကလူနာ20ကျော်ကတော့ပသိမ်ဆေးရုံမှာဆေးဝါးကုသမှုခံရရစေဖြစ်တယ်လို့လည်းပြောပြပါဗျာ
။မြေကြီးတောက်ပတ်မှုတွေလည်းကျွန်တော်တို့လုပ်ပါတယ်။ဒီကနေ့ကပြည်ပြည်နဲ့ဆရာကြီးရဟုတ်ပြီးတော့ဒါကြီးရည်ရဲ့ဟောပုံစံမှုတွေဖြစ်လို့ပါတယ်။နောက်တစ်နေ့ဒီကောက်ွယ်လည်းလုပ်ပါတာ
။ဆက်လက်နှိမ့်မှုနဲ့ပတ်သက်လို့မိသားတပ်ဖွဲ့ဝင်တွေနဲ့အတူဒေသဆိုင်ရာကယ်ဆယ်ရေးဖွဲ့တွေကကူညီကယ်ဆယ်ရေးတွေလုပ်ခဲ့ပါတယ်။နှိမ့်ခဲ့တဲ့ဆက်လက်မှာအသက်ငယ်အင်ကြီးတွေမပါတဲ့အတွက်လီမောက်စင်မှာတည်ဆုံးမှုတွေပုံများတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။ငဝင်မြစ်အတွင်းဒီတစ်ကြိမ်ရေရင်တိုက်မှုဟာနှစ်အနည်းငယ်အတွင်း၃ကြိမ်မြောက်အကြီးမားဆုံးဖြစ်တယ်လို့လည်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောကြပါတယ်ရှင
်။ VV သတင်းတော်မအေးမှာထိုင်းညမအနေဆက်အခြေစိုက်ကနေပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမြန်မာဒီမိုကရေစီရေးရာကဏ္ဍလှည့်ကျလာပါပြီ။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပညာရေးကဏ္ဍနှစ်တင်ရေးကအဓိကကျသလိုစစ်ဘက်အရက်ဘက်ဆက်ဆံရေးတိုးတက်မှုရှိအောင်လဲစာသင်ကျောင်းတွေမှာမူလတန်းကစပြီးလေ့ကျင့်ပြောထောင်ပေးတင်တယ်လို့အမေရိကန်လုံခြုံရေးနဲ့စစ်ဘက်အရက်ဘက်ဆက်ဆံရေးပညာရှင်တို့ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူလူမြို့အခြေစိုက်ဒန်နီယယ်ခေအီနိုးရဲ့အာရှနဲ့ Pacific Data လုံခြုံရေးပညာတက္ကသိုလ်ကလုံခြုံရေးပါမောက္ခလည်းဖြစ်အမေရိကန်ကြီးတက်ဗိုလ်မှူးကြီးတူလည်းဖြစ်တဲ့ဒေါက်တာမီမီဝင်းဘတ်ဟာမကြာသေးခင်ကမြန်မာပြည်ကိုလာရောက်ခဲ့ပြီးတက္ကသိုလ်တချို့ကဆရာဆရာမတွေနဲ့စစ်ဘက်အရာရှိတွေကိုစစ်ဘက်အရက်ဘက်ဆက်ဆံရေးတိုးတက်အောင်ပညာပေးသင်တန်းတွေပို့ချခဲ့တာပါ VOA Editor ဒေါကင်ဆိုးဝင်းကဒေါက်တာမီမီဝင်းဘတ်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့ဒီမိုကရေစီရေးရာကဏ္ဍမှာနားဆင်နေပါပြီ
โอเคสปอร์ต view อเมริกันตังโกคุโลมาอัลัดเตจาณีပြီးတော့ဘုံမူကြီးမီမီဝင်းလာပြီးတော့တွေ့ဆုံမြန်မြန်ခင်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုဒေါ်မီမီဝင်းကအခုဒီကိုမြန်မာနိုင်ငံကိုလာတာပေါ့နော်ဒီအမေရိကန်ပြောင်စုဒီကာကွယ်ရေးဝန်ကြီးဌာနကနေပြီးတော့မြန်မာနိုင်ငံရဲ့ဟိုပြည်ပြင်ပြောင်းလဲရေးမှာပို့ပြီးတော့ချောမွေအောင်ဝင်ပြီးတော့တစ်ဖက်တစ်လမ်းအနေပံ့ပိုးတဲ့အနေနဲ့ပေါ့နော်ဝင်ရောက်အားပေးကူညီနေတာသိရပါဗျ။အဲ့တော့ဒီမြန်မာနိုင်ငံမှာဒီအရက်ဖက်ဒီစစ်ဖက်ဆက်ဆံရေးပေါ့ပို့ပြီးတိုးတက်ကောင်းမွန်အောင်ဘယ်လိုမျိုးအတူယူသင့်တယ်လဲဘယ်လိုပြုပြင်သင့်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဒေါ်မီမီဝင်းကနေပြီးတော့မြန်မာနိုင်ငံမှာရှိတဲ့ဒီစစ်တက္ကသိုလ်ဦးစစ်ဦးစီးတက္ကသိုလ်နောက်ပြီးတော့ဒီမြို့သားကာကွယ်ရေးတက္ကသိုလ်စတဲ့ပေါ့နော်အဲ့ဒီလူမျိုးဌာန institution ကြီးတွေမှာလာပြီးတော့မျှဝေတဲ့သဘောပေါ့အခုလောလောဆယ်လာတဲ့ဒီခီးစင်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်
အော်ကျမတို့ကဒီဥစ္စာအစစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုပညာရေးတွေပေါ့နော်ဒီမှာအများကြီးဟိုနေဒီကဘာလုံးမှာresearch လုပ်ထားတဲ့knowledge တွေပါတယ်လေကျမတို့ဒီမှာ live share လုပ်ပေးတာပါအ
ဲ့တော့အခုဆိုလို့ရှိရင်လာရင်းနဲ့သင်တန်းတွေပေးတာကြီးလည်းကြားသိရတယ်ပေါ့နော်ဒီစစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့ပတ်သက်ရုံနဲ့မကဘဲနဲ့မြန်မာနိုင်ငံတက္ကသိုလ်တွေမှာလည်းဟိုဒီလိုမျိုးပို့ပြီးတော့ကောင်းမွန်တဲ့ပညာရေးစနစ်ဖြစ်အောင်အေးသင်ကြားမှုစနစ်တွေပို့ပြီးကောင်းသင်တန်းတွေလည်းပေးခဲ့တယ်လို့သိရပါတယ်အဲ့တော့နောက်ဆုံးပေးခဲ့တဲ့သင်တန်းလေးနဲ့ပတ်သက်တဲ့အတွေ့အကြုံကိုပြောပြပေးပါအောင
်ဟုတ်ကဲ့ရှင်မနေ့ကဟိုဗါလဲအရန်ကုန်နော်ဆက်မှုတက်ကတူ
ဟုတ်ကဲ့ပါ
တို့ကကျွန်မကိုခေါ်ပြီးတော့တို့ဗါတို့ရဲ့ဗါလဲရှိတဲ့ဆရာဆရာမတွေကိုဆက်မနာပေးဖို့ခေါ်ပါတယ် and ကျွန်မအဲ့ဒီအချိန်မှာတို့ကိုဗါနည်းနည်းပါပါကျွန်မ share လုပ်ပေးတာဟိုနည်း teaching for innovation ပေါ့နော်အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ جماعه တို့ဟာအနေနဲ့ပါပါအာ جماعه တို့ جماعه research လုပ်ထားတဲ့ information တွေနည်းနည်း share ပေးလိုက်ပါတယ်အဲတို့နဲ့အမြဲတို့နဲ့အဲဆက်သွယ်တဲ့အခါ جماعه အတွက်လည်းအရန်ဘ ഹു သူကြရပါတယ် جماعه တို့မှာဘာဒီများလုပ်နေလဲတော်များတို့ဗလဲတိုးတက်နေရည်လည်းအများကြီးတွေ့ရပါတယ်အဲ جماعه လည်းနည်းနည်းပါပါ جماعه ရဲ့ research ကတွေ့ထားတဲ့ဥစ္စာလေးတွေလည်းတို့နည်းနည်း share လုပ်တော့နှစ်ဖက်လုံးပေါ့မို့ mutually beneficial interaction ဘာနော
်ဟုတ်ကဲ့ပါကျွန်တော်တို့ဒီမြန်မာနိုင်ငံမှာတခုရှိတာလေဟိုတက္ကသိုလ်တွေမှာဆိုလို့ရှိရင်လေဒီသင်တန်းသားတွေကျောင်းသူကျောင်းသားတွေရဲ့ response ပေါ့နော်သူတို့ရဲ့တုံ့ပြန်မှုကအမြန်နှေးကွေးပါတယ် American ပြည်တော်စုမှာဆိုရင်တော့လှုပ်ပြီးတော့ဖြေကြတာလက်ညှိုးလေးတွေထောင်ပြီးတော့ပေါ့လေအဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီ culture ပေါ့ယဉ်ကျေးမှုပေါ့ဟိုပြောမပြောရဲမဆိုရဲတဲ့ယဉ်ကျေးမှုလေးတခုရှိပါတယ်အဲ့ဒါမျိုးနဲ့ပတ်သက်ပြီးတော့ဘယ်လိုအတွေ့အကြုံတွေရှိပါလဲရှင်ဒီသင်တန်းသားတွေကလိုလိုလားလားဆက်ဆံကြပါရဲ့လား
ဟုတ်ကဲ့လိုတော့လိုလားပါတယ်ဒါပေမဲ့အဲ့ဒီဥစ္စာကျွန်မအဲ့ဒီဥစ္စာဒီပေါ့နီးတွေပေါ့နော်ဒီလိုမျိုးတွေလူတွေပါလေ discussion အတွက်ဒီလိုမျိုးပို့ပြီးတော့တက်တက်ကြွကြွပြန်ပြီးတော့ respond လုပ်နိုင်အောင်အတွက်ဒီနီးတွေပါလေကျွန်မတို့နည်းနည်း share လုပ်ထားပေးပါတယ်
ဟုတ်ရှင်းပြပေးတာပေါ့နော်ဟုတ်ကဲ့ပါကျွန်မတို့ဒီ American ပြည်တော်စုမှာဆိုလို့ရှိရင်တော့ဟိုမွေးကလေးရပေါ့နော်ဒီမူဂျိုចောင်းသားဘဝတွေကနေပြီးတော့ဒီဆရာနဲ့ဒီចောင်းသားဆက်ဆံရေးကဒီဗမာပြည်ရပုံစံနဲ့မတူဘူးလေဟိုရေရဲဝင်းဝင်းချက်ချင်းတုံ့ပြန်တာပေါ့နော်မြန်မာနိုင်ငံမှာကတော့အမြဲတမ်းဆရာမဆိုယူတီလေးစားရမယ်ကြောက်တယ်ပေါ့နော်အဲ့လိုဖြစ်ပြီးတော့တောင်းတောင်းမပြောရဲမဆိုရဲပေါ့နော
်
ဟိုပြောရလို့ရှိရင်တော့ပညာရဲရင်ပွဲလေတင်ပေါ့အခုကတိတ်ပြီးတော့ဟိုလူတွေကနေနဲ့နောက်ကိုဆုတ်ပြီးတော့ကြောက်လန့်ကြတာရှိတယ်လေအဲ့ဒါကြီးနဲ့ပတ်သက်ပြီးတော့လေ့ကျင့်မှုပေါ့နော်သင်တန်းတွေပို့ပြီးပေးဖို့လိုအပ်တယ်လို့ထင်ပါလားရှင
်သူတို့နေနဲ့ပပတော့လိုအပ်တာပေါ့နော်သူတို့ဟိုနေဒီတခြားနေရာဒီမှာလုံနေတဲ့ကန္တာတွေပညာတွေကိုဒီမှာပို့ပြီးတော့တိတဲ့အခါကျတော့ကိုအခြေအနေနဲ့ကိုက်ညီတဲ့နီးလေးတွေကိုကိုယ့်ရဲ့ဗာလဲ instruction ထဲမှာ integrate လုပ်လိုက်လို့ရတာပေါ့အဲ့ဒါဆိုရင်ပိုကောင်းပါမှာပါ
ဟုတ်ကဲ့ပါအဲ့တော့ဒီတက်မတော်အခန်းကဏ္ဍပေါ့နော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်အရင်တော့စစ်တပ်ကစိုးမိုးခဲ့တယ်ဆိုတော့မြန်မာနိုင်ငံကစစ်တပ်လို့ပြောလိုက်တာနဲ့တပြိုင်တည်းလူတွေအားလုံးကစစ်တပ်ကိုကြောက်ကြတယ်ဟိုစစ်တပ်ကိုဟိုမေတ္တာထားဖို့ကနည်းနည်းလေးခက်ခဲကြတာပေါ့နော်နည်းနည်းလေးလက်ကိုခံစားခဲ့ကြတယ်များတယ်ဆိုတော့အဲ့တော့အဲ့လိုမျိုးဒီလိုစစ်တပ်နဲ့တင်းမာတဲ့ဆက်ဆံရေးသဘောထားရှိခဲ့တာကနေပြီးတော့ပျော့ပြောင်းလာပြီးတော့စစ်တပ်နဲ့အရက်ဖက်တသားတည်းဖြစ်အောင်ပေါ့နော်အဲ့ဒါဘယ်လိုမျိုးလုပ်ရင်ကောင်းမလဲဆိုတာတွေကိုနီးပြလမ်းပြလုပ်ဖို့ရှိပါလားရှင
်ဟုတ်ကဲ့အဲ့ဒီဥစ္စာကျမတို့ပြောတာအဲ့ဒီစစ်ဖက်အရက်ဖက်ကိုဗာလဲ healthy relation ဖြစ်အောင်အတွက်ကကျောင်းမှာစာလို့ရတယ်ကျမရဲ့ personal opinion ကတော့ကျောင်းမှာတူတူတို့တို့လေ့လာသွားလို့ရှိလို့ရှင်နောက်တော့တို့ပိုင်းတို့ဟိုဒီအကျင့်ဖြစ်သွားတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေ misunderstanding တွေလည်းတိတ်မရှိတော့ဘူးဆိုတော့နည်းနည်းကျမပြောတာ face to face dialogue ကျမတို့ဒီမှာစစ်ဖက်ရက်ဖက်ကောင်းမွန်ဖို့အတွက်ပို့ပြီးတော့ကောင်းမွန်လာဖို့အတွက်ဒီဥစ္စာface to face dialogue habits of dialogue တွေလုပ်ဖို့အတွက်လေ mechanism တွေလိုတယ်လို့ပြောပါတယ်အဲ့ mechanism ကကျောင်းမှာဒီပညာရေး system နဲ့ပတ်သက်ပြီးတော့လုပ်လို့ရပါတယ်
အဲ့တော့မူလာတန်းကနေစပြီးတော့ပေါ့လေဒီကျောင်းတစ်ဆင့်ဆင့်ဒီလိုမျိုးဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးပြည်လဲအောင်ကျောင်းမှာငယ်စဉ်ကလေးကစပြီးတော့ဟိုလေ့ကျင့်မှုရအောင်သင်ကြားပေးရင်တော့ကောင်းမဲ့သဘောပေါ့နော
်ဟုတ်နော်ကျမကတော့ပြောတာတော့ဒီ basic တော့မဟုတ်ပါဘူ
း
ဟိုနည်းဟိုအနည်းဆုံးတက္ကသိုလ်မှာပေါ့နော်တက္ကသိုလ်မှာဟိုအရက်ဖက်ကနည်းနည်းပါပါ security studies လိုမျိုး major တွေရလာမယ် political science လိုမျိုး major တွေရလာမယ်အဲ့ဒါဆိုတော့သူတို့မှာ they have the same language သူတို့မှာ same language ရှိသွားတဲ့အခါကျတော့တရက်တက်စကားပြောရဲဆိုဒီလိုမျိုးဟိုနေမဖြစ်နေတော့ဘူးဆိုတော့နည်းနည်းပါပါ
သဘောထားကွဲလွဲမှုသိမရှိတော့ဘူးပေါ့
မရှိတော့ဘူးပေါ့ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ misunderstanding နေအများကြီးရှိတာ
ဟုတ်ကဲ့ပါအခု American ပြည်တော်စုမှာဒီလွှတ်တော်အမတ်ပေါ့နော်သူတပြင်းအောက်လွှတ်တော်ပဲမှာဆိုလို့ရှိရင်ဒီ American နဲ့မြန်မာစီးရေးဆက်ဆံမှုကိုတော်တော်လေးကိုကန့်ကွက်ကြတာ၄ရှိပါတယ်အဲ့တော့ American အစိုးရအနေနဲ့လည်းအများအမ်းပြောတာကစစ်ဖက်ဆက်ဆံရေးဆိုပေမဲ့လို့လည်းတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက်ကိုလေ့ကျင့်ခန်းတွေပေးတာရှိတယ်တခြားသင်တန်းတွေပေးတာရှိတယ်စစ်ရေးနဲ့ပတ်သက်လို့တော့ဘာမှအကူအညီမပေးပါဘူးဆိုပြီးတော့ပြောတာရှိပါတယ
်
အခုလောလောဆယ်အခြေအနေမှာရောဘယ်လိုရှိပါလဲရှင
်ကျမတို့မှာကျမတို့ရဲ့ policy ကတော့ step by step ပါအခုကကျမတို့ဒီ focus လုပ်နေတာကတော့စစ်ဖက်အရက်ဖက်ဆက်ဆံရေးကောင်းဖို့အတွက်ကိုလုပ်နေတာပဲအဲကျမတို့ center က is Asia Pacific Center for Security Study ရဲ့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဒီဥစ္စာကျမတို့ education training တော့မဟုတ်ဘူးကျမတို့ပေးတာ education ပညာပေးတာ
ပညာပေးတာ
ဟုတ်ကဲ
့ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံကဒီတက်မတော့အရာရှိတွေရောဟို Hawaii ဒီတော့တွားပြီးတော့တင်တန်းနေပါလေတွားပါလားရှင်
ဟုတ်ကဲ့ရှင်သူတို့လာပါလေကျမတို့မြန်မာစစ်ဖက်ကတည်းကမဟုတ်ပါဘူးဝန်ထမ်းပဲဝန်ထမ်းနေ civilian ဝန်ထမ်းနေလည်းပါပါတယ်ကျမတို့အခုဆိုလို့ရှင်၄ယောက်ကျမတို့၈ယောက် one course course ကိုလာလာရဆိုလို့ရှင်၄ယောက်ကအရက်ဖက်က၄ယောက်ကစစ်ဖက်ကပါဆိုအဲ့ဒီမှာသူတို့ဟိုနင်းစပြီးတော့ practice လုပ်တာပေါ့နော်စစ်ဖက်အရက်ဖက်ဆက်ဆံရေး
ဟုတ်ကဲ့အဲ့တော့အဲ့လိုမျိုးဟိုခီးစဉ်တွေဘလောက်ကြာပါလဲရှင်
ကျမတို့ course ကပါတခုကိုဆို5ဘတ
်5ဘတ်ဩ5ဘတ်တရင်5ဘတ်ပေါ့เนาะအဲ့တော့ဟိုဟမိုင်းကြီးလည်းလေ့လာရင်းနဲ့ဒီ Pacific ဒီစစ်ဌာနချုပ်မှာလည်းပညာရေးသင်ယူလို့ရတယ်ပေါ့เนาะဟုတ်
ကဲ့ကျမတို့ပြောသလိုပဲခုနကပြောသလိုပဲ security ဆိုတာလေဒီ state security ရဲ့ပုံများပါတယ်ကျမတို့ human security state security human security အားလုံးပေါင်းလိုက်တော့ comprehensive security ပေါ့เนาะအဲ့ဒီဥစားအကြောင်းကျမတို့ပြောကြပါတာ
အဲ့တော့စစ်ဖက်နဲ့ဟုတ်ကဲ့စစ်ဖက်နဲ့ရက်ဖက်နှစ်ဦးနှစ်ဖက်ပေါ့ဟိုစိတ်ချစွာနဲ့ဆက်ဆံပြီးတော့ဟိုသဘောထားလေအမြင်ချင်းလေးလေဖလှယ်နိုင်တယ်သူတို့အချင်းချင်းပြည်လေမှုရအောင်ကြိုးစားတဲ့သဘောပေါ့နော်
ဟုတ်ကဲ့ရှင်
ဟုတ်ကဲ့ပါအဲ့တော့ဒီအခုဒေါ်မီမီဝင်းဘတ်လာပြီးတော့ဒီမှာမြန်မာနိုင်ငံမှာဟိုကိုယ့်ရဲ့အတွေ့အကြုံတွေမျှဝေပေးတယ်ဟိုဟဝိုင်ကြီးမှာလည်းမြန်မာဟိုတင်နန်းသူတင်နန်းသားတွေကိုလက်ခံပြီးကြိုးဆိုပေးတယ်ဟိုဒီလိုမျိုးလုပ်နေရတာတစ်ထောင်အားရဖြစ်ပါလားရှင်အားမလို့အားမရဖြစ်တာတွေရောရှိပါလား
အားအဲ့ဒါတော့မဟုတ်ပါဘူးတကယ်မြန်မာနိုင်ငံကလာတဲ့တင်နန်းသားတွေအားလုံးကအရန်ကြိုးစားကြတယ်သူတို့ဒီဥစ္စာကိုလေတခြားနိုင်ငံလာတဲ့လူတွေပို့ပြီးတော့ value လုပ်တယ်ဘာလို့ဆိုသူတို့ဒီဥစ္စာ
ပို့ပြီးတန်ဖိုးထားတ
ာပို့ထားတာပေါ့တခြားနိုင်ငံတကယ်ကြိုးစားကြပါတယ်စစ်ဖက်ကအရက်ဖက်ကလာတက်တဲ့လူတွေအားလုံးဆိုတော့ဆီယမ်အနေနဲ့ဒီမှာအရန်ဝန်းတာတာပေါ့နော်တဲ့သူတို့လည်းသင်ပေးရတာကူညီပေးရတာအရန်ပဲဒီမှာအတွက
်ကျေနပ်မိတယ်ပေါ့ကျေနပ်ပ
ဲပီတိဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရန်ကုန်တက္ကသိုလ်ရောရောက်ဘူးပါလား
ဟုတ်ကဲ့ဟုတ်ကဲ့ဒီတစ်ခါလဲရန်ကုန်တက္ကသိုလ်
ဟုတ်ကဲ့ရန်ကုန်တက္ကသိုလ်ကြီးရောဘယ်လိုမြင်ပါလဲအခုအများကြီးပြောင်းလဲသွားပါပြီပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ကလေးတွေကလေကျမအဲ့ဒီဟိုနေကျမရဲ့ဟိုဗာလဲ presentation လာတက်တဲ့ကလေးတွေကသူတို့မေးလိုက်တဲ့ question လေးတွေကလေတကယ်ထက်တယ်တကယ်လဲ sophisticated ဖြစ်တယ်ဆိုလေကျမအရင်ပဲဝမ်းသာပါတယ်မြန်မာနိုင်ငံအနာဂတ်အတွက်ပေါ့နော်တိုးတက်ရေးအတွက်ဒီကလေးလေးတွေကမြန်မာရဲ့အနာဂတ်ပဲလေဆိုတော့သူတို့မေးလိုက်တဲ့ question လေးတကယ်ထက်တယ်ဆိုတော့ကျမ
အရင်စိတ်ဝင်စားကြကောင်းတယ်ပေါ့နော
်အခု
ဘယ်လိုညာဘယ်လိုမေးခွန်းလေးတွေမေးကြပါလဲရှင
်အော်သူတို့ဟိုကျမတော့မေးတာဝင်ပါပြီဟိုကျမပြောနေတာ collaborative governance ဆိုပြီးတော့ပြေးတယ်လေကျမပြောတဲ့အစီအစဉ်ကဆို collaboration လုပ်တာတချို့တွေကအရင် collaboration ဖြစ်သွားလို့ရှိရင်တဲ့ group thing ဖြစ်သွားတယ်တဲ့ဆိုတော့အဲ့ဒါဘယ်လိုများ you know prevent လုပ်ရလဲပေါ့နော်ဆိုအဲ့ဒါတော်တော်ကောင်းတဲ့မေးခွန်းလို့ကျမထင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟိုအရင်ပေါ့နော်ဒီလိုမျိုးဟိုပေါင်းစည်းလိုက်တဲ့အခါမှာတို့ကတစုတဝေးတည်းဖြစ်သွားပြီးတော့ဟိုတခုပေါ့နော် bias ဖြစ်သွားနိုင်တယ
်ပေါ့ bias ဖြစ်သွားနိုင်တယ်ပေါ့
ပြစ်လိုက်သွားနိုင်တယ်ပေါ့နော်အဲ့တော့သူတို့ရဲ့မိကုန်းလေးတွေကအင်တာနက်မှာစိတ်ဝင်စားတဲ့အကောင်းတွေပေါ့နော်အဲ့တော့ကျမတို့မြန်မာနိုင်ငံရဲ့ဟုတ်ကဲ့အနာဂတ်ကိုပေါ့နော်အခုဆိုလို့ရှိရင်အရသာအစိုးရလည်းတက်လာပြီတဖြည်းဖြည်းနဲ့တော့ပေါ့လေဒီစစ်ဘက်ဆိုင်ရာဘက်ကလည်းတဖြည်းဖြည်းနဲ့ဟိုသူတို့အနေနဲ့တစ်ဆင့်ချင်းဆုတ်သွားလိမ့်မယ်လို့တော့မျှော်လင့်ရတာပဲပေါ့နော်အတော်မီမီဝင်းဘတ်အနေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင်ဒီမြန်မာနိုင်ငံရဲ့အနာဂတ်ပေါ့လေ
မြန်မာနိုင်ငံရဲ့အနာဂတ်ကတော့ကျမတို့ကတော့ဗာလဲကျမဘေးရင်ဆီမှာမဟုတ်ဆိုတော့ပြောလို့တော့မရပါဘူးเนาะအများကြီးဒီဥစ္စာ environment ကအရန်ပြောင်းနေတယ်ဆိုတော့
ဒေါကင်ဆိုဝင်းဆွေးနွေးတင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းလွင့်မီတာ25 30လိုင်းလွင့်မီတာ32 51နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့မြန်မာပြည်မှပေးစာများကမ္ဘာတလွှားထူးခြားဆန်းများသတင်းများအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတင်ဆက်တဲ့အခါမှာတော့
မြန်မာယူကော့ပွဲစနစ်ဟာအမတ်လောင်းနေတဲ့ကနေအမတ်တရားကိုရွေးကောက်တင်ပြရတာဖြစ်ပါတယ်ပြည်တော်စည်းအဆင့်ဆိုရင်အဲ့ဒီအမတ်တွေကမှတစ်ဆင့်သမရကို
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily တစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတား Daily လက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့အကြံဉာဏ်တွေနောက်ပြီးတော့ကျေးဇူးတင်ကြောင်းတုံ့ပြန်ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။သောရရှင်မင်းအောင်ကကောင်းမွန်လာတဲ့အာယုံဦးလေးမှာသတင်းတူတွေတင်ဆက်ပေးတာကျေးဇူးပါ VOE တဲ့ထိုင်းရောက်မြန်မာတယောက်ဖြစ်တဲ့မင်းအောင်ပါဟုတ်ကဲ့ပါကျမတို့မနေ့ပိုင်းတင်ဆက်တဲ့အစီအစဉ်ကို Facebook ကနေနားဆင်ပြီးတော့အစာရေးလာတာဖြစ်ပါတယ်ရှင်လေးမင်းအောင်ဆိုတဲ့တော်ရရှင်ကတော့အတန်ချီလင်ပေမဲ့ပြက်တောင်းပြက်တောင်းဖြစ်နေပါတယ်တဲ့သူကရမဲတင်းတာပါအခုတော့လည်းကောင်းနေပြန်ပါပြီလို့ဆိုလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ဟိုအတန်ပြက်တောင်းပြက်တောင်းဖြစ်တယ်ဆိုတာကတော့ကိုရောက်နေတဲ့နေရာနောက်ပြီးတော့ကိုအသုံးပြုနေတဲ့တယ်လီဖုန်းလိုင်းပေါ်မှာမူတည်ပြီးတော့သူတို့အင်တာနက်လိုင်းကောင်းမကောင်းဒါပေါ်မှာမူတည်ပြီးတော့အတန်ပြက်တောင်းပြက်တောင်းဖြစ်တယ်ထင်ပါတယ်နော်ဘာလို့လဲဆိုတော့ကျမတို့ဘက်ကတော့အင်တာနက်ကနေပြီးတော့ထုတ်လွှင့်ပေးတယ်ဆိုတော့အားလုံးကိုတပြေးညီထုတ်လွှင့်ပေးတာပါခုနပြောသလိုပဲကိုယ့်ရဲ့တယ်လီဖုန်းကအင်တာနက်ဘလောက်ဖမ်းယူနားဆင်လို့ရလဲဆိုတာပေါ်မှာမူတည်ပြီးတော့တော်ရရှင်နေနားဆင်လို့ရတယ်မရဘူးဆိုတာမျိုးကဖြစ်သွားတာဖြစ်ပါတယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ချစ်မင်းလိုင်းကတော့အခုလိုမျိုး live ထုတ်လွှင့်ပေးတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ပါတယ်မြန်မာနိုင်ငံမှာနောက်ပိုင်းနေမှာအင်တာနက်ဖုန်းတွေကိုတွင်တွင်ကြဲကြဲအသုံးပြုလာကြပြီးတော့ Facebook ကနေပြီးတော့လေကျမတို့ထုတ်လွှင့်ပေးနေတဲ့ Radio သတင်းတွေနောက်ပြီးတော့ရုပ်မြင်သံကြားသတင်းတွေကိုလွယ်လွယ်ကူကူဖမ်းယူကြည့်ရှုလို့ရတဲ့အတွက်ကြောင့်မလို့တော်ရရှင်နေ Facebook မှာတော်တော်များလာတာတွေ့ရပါတယ်နော်ကိုယ့်ရဲ့အိမ်မှာနေပြီးတော့ရုပ်မြင်သံကြားကိုထိုင်ပြီးတော့တက်တက်တကူတကာကြည့်ဖို့လည်းမလိုဘူးဆိုတော့အားလုံးတွေလည်းပို့ပြီးတော့အစင်ပြေချောင်းဝေလွယ်ကူစေရဲ့လို့ထင်မိပါတယ်။ဒါကြောင့်မလို့လဲနားထောင်နိုင်တဲ့လူတွေပိုများနိုင်ငံတကာသတင်းတွေကိုလည်းဖတ်ရှုပြီးတော့အတွေ့အမြင်တွေလည်းပို့ပြီးတော့ကြေလာကြတာတွေ့ရပါတယ်။တော်ရရှင်တွေကိုအခုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။မကြခင်မှာပဲမြန်မာနိုင်ငံမှာအတာတကြံနှစ်တကူပွဲတော်ကြားရောက်တော်မှာပါနော်။ဒီတော့ဒီတစ်ပတ်တော့ Billboard Hot 20နေရာမှာရှိတဲ့ Closer ဆိုတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ဒီသတင်းကမြန်မာအတာတကြံနဲ့ဗမာဆိုင်လဲဆိုပြီးတော့အမေးစရာရှိပါတယ်။ဒါကဒီလိုပါ DJ နှစ်ယောက်နဲ့ဖွဲ့ထားတဲ့ဒီ Chainsmokers အဖွဲ့နဲ့Hill Zero ဘူပေါင်းပြတီးဆိုထားတဲ့ Closer ဆိုတဲ့တခြင်းတွေက2016ခုနှစ်တစ်နှစ်လုံးအတွင်း American ပြည်အောင်စုမှာနံပါတ်1တခြင်းဖြစ်ခဲ့တာပါ။ဒါကြောင့်မလို့ဒီတခြင်းကိုတော့ဒီနှစ်အတာတခြင်းဒီလူငယ်တွေများတဲ့ mandate ဒီမှာဒီအနောက်တိုင်းတေးလေးတွေဖွင့်တဲ့ mandate ဒီမှာတော်တော်လေးကြားရနိုင်နေဆိုပြီးတော့လူငယ်တွေကိုမေးကြည့်ပြီးတော့လဲဒီတခြင်းခေစားနိုင်နေဆိုတာသိရပါတယ်။ဒါကြောင့်မလို့ဒီတခြင်းအကျိုးအနေနဲ့ဒီအင်္ဂလိပ်တခြင်းလေးလွှင့်ပေးတဲ့အချိန်မှာပဲတခြင်းတွင်းကာလအတွင်းမှာ mandate ဒီမှာကြားရနိုင်တဲ့ဒီတခြင်းလေးကိုထုတ်လွှင့်ပေးကြပါရစေ။ Chainsmokers အဖွဲ့နဲ့ Hell Zero တီးဆိုထားတဲ့ Closer ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်နော်။Just fine before I met you. I drink too much and that's an issue, but I'm okay. Hey, you tell your friends it was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city and I broke down crying. 4 years, no calls, now you're
the computer in a hotel bar and I can't stop. No, I can't stop. So baby, pull me closer in the backseat of your Rover that I know you can't afford. Bite that tattoo on your shoulder. Pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. The day I met you, I forget just why I left you. I was insane. Stay and play that Blink-182 song that we beat to death in Tucson. Okay,
ရှင်နေမြန်မာနိုင်ငံကနိုင်ငံရေးရာအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလှလှလှလှထုတ်ဖော်ရေးသားလာကြတဲ့သူတို့ရဲ့ရှုထောင့်တွေကိုလည်းမြန်မာပြည်ကပေးစာများအစီအစဉ်ကနေမျှဝေခြင်းပါတယ်။များသောအားဖြင့်တော့အခုနောက်ပိုင်းက Facebook ပေါ်မှာတော်ရရှင်နေလာရေးကြတာတွေများပါတယ်နော်။ဒီမှာဒီပြီးခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီဂျားဖြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့အမတ်နေရာအနိုင်ရမှုနည်းတဲ့အပေါ်မှာရေးနေကြပြောနေကြသတင်းတွေတင်ပြနေကြတာတွေကိုတုံ့ပြန်ပြီးရေးသားလာတဲ့သရရှင်ရွာသားလေးကတော့
မနိုင်တာမနိုင်လို့ရှင်းနေတာကိုခမားတို့သတင်းသမားတွေကပုံကြီးချဲ့နေတာပါလူမှန်ရင်စဉ်းစားကြည့်ပါအခုမဲရချိန်မှာစီးယုံလို့ရမယ်မထင်တော့ပါဘူးရှမ်းပြည်နယ်ကြေးတီးနယ်တွေဟာဘလို့သဘောတွေလဲကြားကောင်းပါတီနိုင်နေဆိုတာအမှန်တရားပါအဲ့ဒီနေရာတွေမှာ NLD နိုင်ချင်းအဲ့ဒီနည်းမြေပြည်သူလူထုနဲ့လက်ပွန်းတတိနေပြီးရကြိုးရွာကြိုးတွေကိုအမြဲတမ်းလှုပ်ဆောင်နိုင်မှရပါလိမ့်မယ်။မဲထဲချိန်မှသွားပြီးစီးယုံလို့မရပါဘူး။အမတ်လှုပ်ချင်သူတွေပရဟိတအကျိုးတွေများများလှုပ်ကြပါ။လူချစ်လူခင်ပေါ်အောင်လှုပ်ကြပါ
။ဒါကရွာသားလေးရဲ့ကိုယ်ပိုင်အမြင်ဖြစ်ပါတယ်ရှင်။ဒီမြန်မာနိုင်ငံကနေပြီးတော့ဒီမိုကရေစီနှီးကြပြီးခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်စွာရွေးချယ်ထားတဲ့အရသာအစိုးရအာဏာရယူပြီးတော့ဒီတိုင်းပြည်ကိုအုပ်ချုပ်လာခဲ့တာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့တာမကြခင်ကပဲတစ်နှစ်ပြည့်သွားခဲ့ပါတယ်နော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်ဖြိုးဝေလင်းကတော့
ရစ်တရာပြည့်တဲ့အမှတ်က0ပါ။တစ်နှစ်ပြည့်တဲ့အမှတ်က still 0ပါ။ပြည်သူတွေစိတ်ပြတ်သွားပါပြီ။လူထုရဲ့မျှော်လင့်ချက်ရောင်းချယ်ကို NLD ကလုံးဝဖျက်ဆီးပစ်လိုက်တာ။အာဏာရှင်စနစ်ကိုမုန်းလို့စစ်မှန်တဲ့ဒီမိုကရေစီလိုချင်လို့မမျှတတဲ့လူပေါင်းလောကကိုမခံနိုင်လို့ပြောင်းလဲခြင်းတံပြီးဆိုတဲ့ဆောင်ဖို့နဲ့အညီဒီမိုကရေစီတချင်းကိုဗျံသူဆိုပြီးတော့တခဲနဲ့ကိုမဲပေးခဲ့ကြပါရယ်။ဒါပေမဲ့ပြည်သူတွေမျှော်လင့်ခဲ့တာနဲ့ဖြစ်လာတာကတခြားစီပါ။အမေစုခင်ဗျာပြည်သူတွေရဲ့အတန်ကိုနားထောင်ပြီးပါ။ငါပြည်သူတွေအတွက်အလုပ်လုပ်နေတယ်။ငါမှန်တာတွေပဲလုပ်နေရဆိုပြီးတော့ပေါ်နေတာရက်သင့်ပါပြီ။ငါရမ်းတော်ရဆိုပြီးတော့ငါစကားဟာအမှန်ပဲယူဆရင်တော့မှားပါလိမ့်မယ်။အခုတည်းအထိအစိုးရအဖွဲ့မှပြည်သူကိုစားပြုအလုပ်လုပ်နေတဲ့သူမတွေ့သေးပါ။အမေစုဟာလူလူခေါင်းဆောင်ကောင်းတယောက်ဖြစ်ပေမဲ့နိုင်ငံခေါင်းဆောင်ကောင်းတယောက်ဖြစ်မလာသေးဘူးဆိုတာဝန်ခံရဲပါသလား
ရဲတရားတော်ကလည်းဘာမှမထူးအခုတနှစ်ပြည့်တော့လည်းဘာမှမထူးပါဆိုပြီးဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာပါတယ်ဒီတော်ရရှင်ပြောသွားတဲ့ဒီအကြောင်းအရာနဲ့ပဲပတ်သက်ပြီးတော့နောက်ထပ်တော်ရရှင်တယောက်ရဲ့အမြင်ကတော့သူနဲ့မတူပါဘူးတော်ရရှင်ဖြိုးမောင်မောင်မှာသူကလက်ရှိအာဏာရအုပ်ချုပ်ပေးနေတဲ့ NLD အစိုးရပေါ်မှာသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်မခိုးတာတကူနေတဲ့တင် NLD ကိုယုံတယ်ကျန်တာအလုတ်ကတင်သွားလိမ့်မယ်NLD အုပ်ချုပ်တာဘာမှမထူပါဘူးဆိုတဲ့သူတွေကိုယ်တိုင်ကရောအမိုက်ပြင်းအမိုက်ပုံးရှာပြစ်နေပြီလားကွန်ဒရီထွေးတာကရောနေရာတကာထွေးမနေဘူးလားလူကြားမရှောင်သူကြားမရှောင်စလိတ်တောက်တုံးလားအဲ့ဒါတွေအရင်ပြင်ပြီးမှအစိုးရကိုဝေမနာပိုကောင်းမယ်ထင်တယ
်ဒါကတော့အုပ်ချုပ်တာတစ်နှစ်ပဲရှိသေးတယ်ဒီထက်ပိုပြီးတော့အချိန်ပေးသင့်ပါတယ်ဆိုတော့တော်ရရှင်ဖြိုးမမောင်ရေးလာတာပါကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ကတော့ကြော့ကြော့အောင်ဖြစ်ပါတယ်သူကတော့ဒီတစ်ခေါက်လာပြီးတော့မဲထဲဝင်သူအရေးအတွက်နဲတာဟာအခုဖြစ်နေတဲ့အခြေအနေပေါ်မှာလည်းမူတည်နေပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
။တောင်ပြောမြောက်ပြောလျှောက်ပြောနေကြပြန်ပြီ။ပြည်သူတွေကတကယ်မဲပေးခြင်းရင်လွန်ခဲ့တဲ့တစ်နှစ်ကျော်ကိုကြည်စမ်းစင်ကာပူကပြန်လာပြီးမဲပေးတဲ့သူညမိတ်ဖဲဆောင်ပြီးမဲပေးတဲ့သူ မဲမပေးရလို့ရန်ရှာတဲ့သူအခက်အခဲအမျိုးမျိုးကြားကရအောင်မဲပေးခဲ့ကြတယ်။ပြန်သတိရကြပါအောင်ပြ။ဘာလို့နေသွားသလဲ။ခမရတို့ရဲ့ဂရိမတီမှုစီမံခန့်ခွဲတဲ့အရေးအချင်းမရှိမှုတခါစားလုပ်တဲ့စိတ်ဓာတ်တွေကိုတိသွားကြလို့စိတ်မဝင်စားကြတော့တာပါ။ပြည်သူတွေတိသွားပါပြီ။ဘသူတက်တဲ့ကိုထမင်းကိုရှာစားရတဲ့ဘဝပါဗျ။ခမရတို့စကားလေးခဏငါပြောရရင်ပြည်သူတွေမအားတော့ပါဘူး
။ဒါတော့ရှင်ချက်ကျော်အောင်ရဲ့အမြင်ဖြစ်ပါတယ်ရှင်။တော်ရှင်အောင်သူကတော့ဟုတ်ပါတယ်တဲ့ဂျားဖြက်ရွေးကောက်ပွဲကိုစိတ်မဝင်စားပါဘူးတဲ့ခွေးထောင်တာခေါင်းထောင်ကြည့်ဖို့မလိုတော့ဘူးလေတဲ့ပြီးခဲ့တဲ့အခေါက်တုန်းကတော့ခွေးဆိုးတခင်ကိုမြောင်းတဲ့အရင်ကန်ချခဲ့ပြီးပါပြီဆိုတော့ရေးလာပါတယ် NLD အုပ်ချုပ်မှုတစ်နှစ်ပြည့်သွားတဲ့အပေါ်မှာသူ့ရဲ့အမြင်ကိုရေးလာတဲ့နောက်ထပ်တော်ရှင်တစ်ယောက်ကတော့ရွှေကဘာဖြစ်ပါတယ
် NLD ရဲ့တစ်နှစ်ပြည့်ဒေါအောင်ဆန်းစုကြည်ရဲ့မိန်ကုံးနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့များစွာအားရကျေနပ်ပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့၅ဘွဲ့ NCA မှာလက်မှတ်ထိုးတော့မယ်လို့ဆုံးဖြတ်လိုက်တာကတက်တေဖြစ်နေပါတယ်
သူကတော့ဒီ NLD အစိုးရနောက်ပြီးဒေါအောင်ဆန်းစုကြည်ရဲ့အုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့အထူးကိုဝန်တာအရာဖြစ်မိပါတယ်ဆိုပြီးရေးလာတာပါရှင်တကြံအခါသမယနေလာတဲ့အချိန်မှာအားလုံးတကြံမှာပြောကြပါကြမယ်လူငယ်တွေကလူကြီးတွေရောတတိလေးတစ်ခုထားစီခြင်းမှာရယ်ဆိုပြီးရေးလာတဲ့တော်ရှင်ကတော့ဂွမ်ဂျာလာဖြစ်ပါတယ်သူကကားနဲ့ဆိုင်ကယ်တွေအထူးတတိထားမှာဆိုပြီးအခုလိုတတိပေးလာပါတယ်ရှင
်နယ်ဝေးကကားနဲ့ဆိုင်ကယ်တွေအထူးတတိထားဖို့ပါပြင်းလင်းမျိုးဆောင်လမ်းကနေမောင်းရင်စင်ကောင်းလေးလမ်းစုံနဲ့ကြီးကင်လမ်းစုံတို့မှာတတိထားထင်ချက်မောင်းနိုင်ကြဖို့အထူးသတိပေးရပါတယ်။ဒီနေ့တနေ့ကိုရင်တိုက်မှုပေါင်းအသေးကြီးပဲမနေတော့ပါဘူး။ဒါကြောင့်အခါကြီးရကြီးသွာလာကုန်ကြတဲ့အနေနဲ့ရရက်ကမြမပြည်သူပြည်သားပေါင်းကိုအသိပေးရပါတယ်
။ဟုတ်ကဲ့ပါ။ဒီတော့ရှင်ခုလိုသတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်။တော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးတောင်းတဲ့တော်ရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။မြန်မာတချင်းလေးတပုတ်တေးတောင်းလာတဲ့တော်ရရှင်တွေကိုဖွင့်ပြပေးကြပါရစေ။ AP လ4ရက်နေ့မှာကြာရောက်တဲ့မေမေဒေါ်နုနုမွေးနေ့အတွက်ဝါရှင်တန် DC ကအသားကြီးပြီးတော့မြို့မလေးလင်းပွင့်နေတဲ့မိသားစုကအမေတချင်းလေးတပုတ်ထုတ်လွှင့်ပေးပါတဲ့။သူကထူးအိမ်တင်ရဲ့နေကောင်းလားမေမေဆိုတဲ့တချင်းလေးကိုတောင်းဆိုလိုက်ပါတယ်ဆိုပြီးရေးလာပါတယ်။ AP လ5ရက်မွေးနေ့ရှင်ပြပြအတွက်တော့မွေးနေ့ကစပြီးတော့တစ်နှစ်လုံးအောင်မြင်ပျော်ရွှင်မှုတွေနဲ့ပြည့်စုံပါစေလို့တီတီကအဆုတောင်းပေးလိုက်ပါတယ်။ဒီတော့ဒီတစ်ပတ်ကကမိခင်ဒေါ်နုနုအတွက်တောင်းဆိုထားတဲ့သချင်းလေးထုတ်လွှင့်ပေးကြပါရနော်။ထွင့်တင်တည်ဆိုထားတဲ့နေကောင်းလားမိမိဆိုတဲ့သချင်းကိုတော်ရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
나의그냥
တင်သီးဆိုထားတဲ့မိကောင်းလာမိမိဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကြားပြတ်ရွေးကောက်ပွဲပြည်သူတွေဘာကြောင့်စိတ်ဝင်စားမှုနည်းတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပြီး VOA မှန်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ
်နိုင်ငံတော်ဗန္ဒာကနေကြံ့ငွေ 1.6 ဘီလီယံကျော်အကုန်ကျခံပြီးကျင်းပပေးခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲကျင်းပပြီးစီးသွားခဲ့ပါပြီရွေးကောက်ပွဲမှာလွှတ်တော်အမတ်19ယောက်ရွေးချယ်ပေးခဲ့တာမို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအမတ်တယောက်ရွေးချယ်နိုင်ရေးအတွက်ကြံ့ငွေ 84 သန်းကျော်သုံးဆွဲခဲ့တဲ့သဘောလည်းဖြစ်ပါတယ်ရွေးကောက်ပွဲပြီးတဲ့နောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့အချက်လက်တွေအရရောရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေရဲ့ထုတ်ပြန်ချက်တွေအရပါအခုကြားဖြတ်ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုနည်းတယ်1990ခုနှစ်ကစတွေ့ရင်အရင်ရွေးကောက်ပွဲ၄ချိန်မှာထက်မဲပေးတဲ့သူအရေအတွက်နည်းတယ်စတဲ့မှတ်ချက်တွေကိုတွေးကြရပါတယ်ဒါကြောင့်ရွေးကောက်ပွဲကိုပြည်သူတွေဘာကြောင့်စိတ်ဝင်စားမှုနည်းရသလဲမဲပေးတဲ့သူအရေအတွက်လည်းဘာကြောင့်နည်းရသလဲတစ်ဆက်တည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဘယ်လိုဖြစ်တင်သလဲဆိုတာကုရုပတ်ဆွေးနွေးတင်ပြသွားပါမယ်
ရွေးကောက်ပွဲမတိုင်ခင်မီဒီယာတွေကဖော်ပြခဲ့တဲ့သတင်းတွေမှာရောလေလာစောင့်ကြည့်သူတွေရဲ့အစီရင်ခံစာမှာပါဒီကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတွေစိတ်ဝင်စားမှုနည်းတယ်ဆိုတဲ့အချက်ပေါ်ထွက်ခဲ့ပါတယ်ပြည်သူတွေရဲ့စိတ်ထဲမှာကြားပြတ်ရွေးကောက်ပွဲမတိုင်ခင်ကိုယ့်နာမည်မဲစင်းတွေမှာပါမပါသွားကြည့်ဖို့ထက်မဲပေးခွင့်တက်သေးကံကပ်ပြားတွေသွားထုတ်ဖို့ထက်မဲသွားပေးဖို့ထက်နေတူကစားဝတ်နေရေးပြဿနာကိုပဲအာယုံစိုက်နေကြလို့ရွေးကောက်ပွဲပတ်စိတ်မဝင်စားကြတာလို့ဆိုပါရယ်။တနည်းပြောရရင်ပြည်သူတွေဟာငါတို့မဲသွားပေးလဲဘာမှထူးထူးခြားခြားဖြစ်လာမှာမဟုတ်ဘူး။ငါတို့ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲပြဿနာလဲပြေလည်သွားမှာမဟုတ်ဘူးလို့ယူဆနေကြတာတွေ့ရပါရယ်။တကယ်လဲအဲ့ဒီလေလာသတင်းဖော်ပြချက်တွေအရာပဲတချို့တနည်းအားတွေမှာအအားတင်းလောက်စရာမဲပေးမှုနည်းတာတွေ့ရပါရယ်။မဲဆန္ဒနဲ့အားလုံးကိုကျမ်းမြတ်တွက်ချက်ရင်မဲလာပေးတဲ့သူအရေးအတွက်ဟာမဲပေးပိုင်ခွင့်ရှိသူရဲ့39ရာခိုင်နှုန်းနီးပါးပဲရှိတာတွေ့ရပါတယ်။အရင်ရွေးကောက်ပွဲတွေကိုပြန်ကြည့်ရင်1990တုန်းက82ရာခိုင်နှုန်းကျော် 2010 ရွေးကောက်ပွဲမှာ89ရာခိုင်နှုန်းကျော် 2012 ကြားပြတ်ရွေးကောက်ပွဲမှာ68ရာခိုင်နှုန်းကျော်နဲ့ 2015 ရွေးကောက်ပွဲမှာ90ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲတွေတုန်းကမဲပေးသူ36ရာခိုင်နှုန်းကျော်ရှိခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာတော့အခု2019ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာမဲပေးသူ12ရာခိုင်နှုန်းကျော်ပဲရှိပြီး3ပုံ2ပုံလောက်တောင်ကျဆင်းသွားတာတွေ့နိုင်ပါတယ်။ဒီလိုမဲပေးသူနည်းသွားတဲ့အချက်ဟာဖွဲ့စည်းပုံအရပြုလုပ်ရတဲ့မြမရွေးကောက်ပွဲစနစ်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအပေါ်သဘောထားပြည်သူတွေရဲ့အမတ်လောင်းတွေပေါ်သဘောထားစတဲ့အချက်တွေကြောင့်ဖြစ်မယ်လို့ယူဆနိုင်ပါတယ်။
မြန်မာရွေးကောက်ပွဲစနစ်ဟာအမတ်လောင်းနေတဲ့ကနေအမတ်တယောက်ကိုရွေးကောက်တင်မြှောက်ရတာဖြစ်ပါတယ်။ပြည်တော်စည်းအဆင့်ဆိုရင်အဲ့ဒီအမတ်တွေကမှတဆင့်သမ္မတကိုရွေးကောက်တင်မြှောက်ပြီးသမ္မတကမှဝန်ကြီးတွေခန့်အစိုးရဖွဲ့တာမျိုးပါ။ပြည်နယ်နဲ့တိုင်းအဆင့်မှာဆိုရင်လည်းရွေးချယ်ပေးလိုက်တဲ့အမတ်တွေကတယောက်ကိုသမ္မတကဝန်ကြီးချုပ်အဖြစ်ဓာတ်ရိုက်ခန့်တာဖြစ်ပါတယ်။နိုင်ငံများစုမှကျင့်သုံးနေတဲ့သမ္မတတယောက်ကိုဓာတ်ရိုက်မဲပေးရွေးချယ်တာမျိုး၊တိုင်းသို့မဟုတ်ပြည်နယ်အုပ်ချုပ်ရေးအကြီးအကဲကိုဓာတ်ရိုက်ရွေးချယ်တာမျိုး၊မြို့တော်ဝန်ကိုဓာတ်ရိုက်ရွေးချယ်တာမျိုးတော့မဟုတ်ပါဘူး။ကိုရွေးချယ်လိုက်ရင်လွတ်တော်ရဲရောက်သွားလွတ်တော်ရဲရောက်သွားပြီးရင်ဘာလုပ်မယ်မလုပ်ဘူးဘာသတင်းအစားအနမှမကြားတဲ့အခြေအနေမျိုးမျိုးလွတ်တော်မှရွေးချယ်ပွဲတစ်သက်ကိုစိတ်ဝင်စားကြတာမျိုးပါ2015ခုနှစ်တုန်းကအုံအကျွတ်မဲပေးခဲ့ကြတာကအဲ့ဒီလိုမဲထည့်ပေးလိုက်ရင်တိုင်းပြည်မှာအစိုးရအပြောင်းလဲဖြစ်နိုင်တယ်အဲ့ဒီအပြောင်းလဲဟာကိုဘွားကိုပါပြောင်းလဲနိုင်တယ်ဆိုပြီးမျှော်လင့်ခဲ့ကြလို့ဖြစ်ပါတယ်အခု2019ကြားဖြတ်ရွေးကောက်ပွဲကတော့ပြည်သူတွေအနေနဲ့ဘယ်အမှဘယ်ပါတီကိုပဲမဲပေးရွေးချယ်စီဖြစ်စေ အစိုးရအဖွဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးဆိုတာကိုသိထားတဲ့အတွက်လဲမဲပေးဖို့ဆန္ဒမရှိကြတာဖြစ်နိုင်ပါတယ်
။နောက်ထပ်ပြဿနာတစ်ခုကနိုင်ငံရေးပါတီတွေရဲ့အနေအထားပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးအဲ့ဒီပါတီတွေရဲ့ခံယူပုံကြောင့်မဲဆွဲစည်းရုံးမှုတွေအားနည်းအဲ့ဒီလိုအားနည်းချက်ကနေတဆင့်ပြည်သူတွေစိတ်ဝင်စားမှုနည်းရတာလဲပါပါတယ်။မြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ60ကျော်တည်းမှာပြီးခဲ့တဲ့ကြားပြတ်ရွေးကောက်ပွဲကိုပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလတွေဝင်ရောက်ရှင်ပြိုင်ကြပါတယ်။အဲ့ဒီအထက်ကမှ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ၊ပြည်ခိုင်ဖြိုးပါတီ၊ရခိုင်အမျိုးသားပါတီနဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကယားပြည်နယ်ကအမတ်တွေရွေးကောက်တင်မြှောက်ခံရပါတယ်။ကျန်နိုင်ငံရေးပါတီ19ပါတီကအမတ်တွေတရားမှအရွေးချယ်မခံရပါဘူး။တကယ်တကယ်လည်းအဲ့ဒီပါတီတွေကအများစုကြီးဟာသူတို့ပါတီကိုသူတို့မယုံကြည်သလိုမဲပေးမဲ့ပြည်သူတွေကိုလည်းယုံကြည်မှုမရှိကြပါဘူး။ငါတို့ဝင်အရွေးခံတယ်ငါတို့ကိုမဲထဲ့မဲ့သူနည်းနည်းပါးပါးပဲရှိလိမ့်မယ်ဆိုတဲ့အတွေးမျိုးနဲ့ရွေးကောက်ပွဲမှာစိတ်ပါလက်ပါမဲဆွဲတာမျိုးမလုပ်ကြပါဘူး။ပါတီရန်ပုံငွေကိုအဲ့ဒီအမတ်လောင်းတယောက်ယောက်ရဲ့မဲဆွယ်ပွဲမှာအသုံးပြုဖို့စိတ်ဝင်စားကြပါဘူး။ဒီလိုနည်းနဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုအရှိန်မြင့်တက်မလာတာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကနိုင်ငံရေးပါတီအများစုကြီးရဲ့ဒီမိုကရေစီစနစ်ကိုမလေးနက်ခြင်းကလည်းရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုကျဆင်းစေပါတယ်။တကယ်တော့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တာမို့ပြည်သူတွေကြားဒီမိုကရေစီစိတ်ဓာတ်ရှင်သန်အားကောင်းလာအောင်ပြည်သူတွေရဲ့ရွေးချယ်မှုကသာအရာရာကိုအပြောင်းလဲဖြစ်စေတယ်ဆိုတာကိုသိရှိနားလည်လာအောင်ဒီမိုကရေစီရင်ကျေးမှုထွန်းကားလာအောင်အနိုင်ရသည်ဖြစ်စေအနိုင်မရသည်ဖြစ်စေပြည်သူလူထုကိုစီယုံဆွဲဆောင်တဲ့သဘောကိုယ်ပါတီကိုထောက်ခံလာအောင်လုပ်တဲ့သဘောနဲ့ကြိုကြိုစားစားဝင်ရောက်ရှင်ပြိုင်မဲဆွဲစီယုံတင်တာမျိုးပါဒါပေမဲ့ပါတီအများစုကြီးကတော့အဲ့ဒီလိုမလုပ်ခဲ့ပါဘူး
နောက်ဆုံးပြဿနာကနိုင်ငံရေးပါတီတွေရဲ့လွှတ်တော်အမတ်တယောက်ရဲ့လုပ်ငန်းတာဝန်ကိုအပြည့်အဝနားမလည်ကြခြင်းပဲဖြစ်ပါတယ်။အမတ်အဖြစ်ရွေးကောက်ခံပြီးရင်လွှတ်တော်ထဲသွားလွှတ်တော်အလုပ်တွေပဲလုပ်ရမယ်လို့နားလည်ကြခြင်းပါ။တကယ်တော့အမတ်တရားအုပ်ချုပ်ရေးလုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်တာမျိုးမဟုတ်ပဲကိုယ့်မဲဆန္ဒနယ်မြေမှာရုံးခန်းတွေဖွင့်ပြည်သူလူလိုအပ်ချက်ကိုအကူအညီပေးတဲ့ကိစ္စမျိုးအများကြီးလုပ်ပေးနိုင်ပါတယ်။ဒီနည်းနဲ့ပြည်သူတွေလေးစားတဲ့ပြည်သူတွေကြားထင်ပေါ်ကြော်ကြားတဲ့အမတ်တွေဖြစ်လာနိုင်ပါတယ်။အဲ့လိုအမတ်တွေပေါ်ပေါက်လာရင်တစ်ဖက်မှာလည်းပြည်သူတွေကအမတ်ရွေးချယ်ပွဲကိုတမန်ကရှန်ကသဘောမထားပဲအလေးနဲ့မဲပေးရွေးချယ်ဖို့စိတ်အားထက်သန်နေမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပြီးခုတော့ကဘာတလွားထူးခြားဆန်းရသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။ကိုငင်းညက်နဲ့မခင်ဖြူတူတွေကပြောပြမှာဖြစ်ပါတယ်။
ရုရှားနိုင်ငံကဂီတအဖွဲ့တစ်ခုကတော့သူတို့ရဲ့ထူးခြားတဲ့ရေခဲကိုတီးခေါက်ပြီးဂီတဖန်တီးမှုကြောင့်နာမည်ကြီးလူကြိုက်များလာပါတယ်။ဒီပကာရှင်အဖွဲ့နာမည်ကတော့ Ethno Bay လို့ခေါ်ပါတယ်။သူတို့သုံးနေကြပစ္စည်းတွေဖြစ်တဲ့ဘုံ၊ခေါင်းလောင်း၊တမ်ဘူရင်းစားတဲ့ဒူရီယာတွေကိုမသုံးဘဲရေခဲနေတဲ့ကန်ကြီးတွေကရေခဲရုံးတွေကိုသူတို့ရဲ့လက်တွေနဲ့တီးခေါက်ပြတာပါ။ဒီဘီခေါရေကန်ကြီးဟာအရှေ့ဆိုက်ဘေးရီးယားက Okan Juna မှာတည်ရှိပါတယ်။ဒီနေရာဟာကမ္ဘာပေါ်မှာသဘာဝအကျဆုံးအလှဆုံးနေရာဖြစ်တယ်လို့ယူဆကြပြီးဒီနေရာမှာရှိတဲ့ရေခဲဆိုင်တွေကိုအဆင်ပြေစလို့သုံးပြီးဖန်တီးကြတဲ့ဂီတပွဲတော်ကျင်းပတဲ့နေရာလည်းဖြစ်ပါတယ်။ရေခဲဆိုင်တွေကိုအဆင်ပြေစလို့ဂီတတူရီယာဖြစ်အသုံးချတဲ့အတွက်လည်းဘလို့အတံမျိုးထွက်လာမလဲဆိုတာဘယ်သူမှသေချာမသိနိုင်ပါဘူး။ရာသီဥတုရေခဲတုအခြေအနေနဲ့လေတိုက်နှုံးတွေပေါ်မူတည်ပြီးထွက်လာတဲ့အတံတွေကလည်းကွဲပြားပါတယ်။နားဆင်သူတွေအတွက်သေချာတာတစ်ခုကတော့တဘာဝရဲ့အတန်တွေကိုနားဆင်ကြရမယ်ဆိုတာပါပဲ
။ချက်ပြည်သူသမရနိုင်ငံကရေငုပ်သမားတွေဟာကျောက်ကူတစ်ခုတည်းကရေရိုင်ထဲမှာရေအောက်အနက်400လေးမီတာအထိငုပ်ပြီးတဲ့နောက်မှာတော့ကမ္ဘာစံချိန်သစ်တင်လိုက်သလိုရေလွှမ်းခံရတဲ့ကမ္ဘာအနက်ဆုံးကူတစ်ခုကိုရှာတွေ့ခဲ့ပြီလို့ကြေညာလိုက်ပါတယ်။ Chronicle Propest ကူဟာ Prague မြို့အရှေ့ဘက်300ကီလိုမီတာအကွာမှာရှိပါတယ်။ရေအနက်400မီတာမှာရက်လိုက်ရတဲ့အကြောင်းကတော့ရေငုပ်ရှာဖွေရေးမှသုံးတဲ့ဆက်ရုပ်လက်တံကျိုးကုန်သွားလို့ရက်လိုက်ရတာလို့ချက်ကြောက်ကူလေးလာရေးအဖွဲ့ကမီခဲလ်ဂူဘာကပြောပါတယ်ရေငုပ်ရာမှာအသုံးပြုခဲ့တဲ့ရေငုပ်သင်းမောအသေးလေးဟာလည်းရေပေါ်ပြန်တက်တဲ့အချိန်မှာသူ့ကျိုးနဲ့သူညှိပြီးတော့ရေထဲမှာကျန်ခဲ့ပါတယ်ဒီကြောက်ကူဟာမီတာ1200လောက်နက်မယ်လို့ခန့်မှန်းထားပြီးမီတာ500လောက်ရောက်မယ်ဆိုရင်ကျွန်တော်တို့ကျေနပ်ပါပြီလို့ရေငုပ်သမားဒေးဗစ်ခန်နီကပြောပါတယ်
ဘာတစ်ပတ်ကိုရက်80အတွင်းပတ်ဖို့ပြင်ဆင်တဲ့အနေနဲ့ဗြိတိရှ်စပိန်သမားမတ်ဘျူးမောက်ဟာဧပြီလ4ရက်နေ့ကစပြီးဗြိတိန်ကမ်းရိုးတန်းတစ်လျှောက်နိုင်ငံကိုပတ်ပြီးစပိန်စီလေ့ကျင့်နေပါတယ်။ကဘာတစ်ပတ်ဆိုရင်မိုင်ပေါင်း 18,000 လောက်စီးရမှာဖြစ်ပြီးတော့လာမယ့်နွေရာသီဇူလိုင်လ2ရက်နေ့မှာပြင်သစ်နိုင်ငံပဲရစ်မြို့ကစတင်မှာဖြစ်ပါတယ်။ဥရောပအရှေ့ပိုင်းနိုင်ငံတွေဖြစ်တဲ့ပိုလန်ရုရှားကိုဖြတ်တန်းပြီးမွန်ဂိုလီးယားနောက်တရုတ်နိုင်ငံတွေအရောက်စပိန်စီးမှာဖြစ်ပါတယ်။နောက်တော့အဲဒီကနေလင်းရင်စီးပြီးတော့ဩစတြေးလျကပတ်မြို့ကိုသွားမှာဖြစ်ပါတယ်။ဩစတြေးလျတဲကန်နာယာကိုဖြတ်ပြီးဘရစ်ဘိန်းမြို့ကိုစပိန်နဲ့သွားမှာဖြစ်တယ်လို့နယူးဇီလန်ကိုလည်းစပိန်နဲ့ပတ်မှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ကိုသွားရောက်မှာဖြစ်ပြီးအဲဒီကနေကနေဒါအရှေ့ပိုင်းကိုစပိန်နဲ့မှာဖြစ်ပါတယ်။အဲ့ဒါပြီးရင်တော့ပေါ်တူဂီနိုင်ငံလစ်ဘွန်းကနေပြင်သစ်နိုင်ငံပဲရစ်မြို့မှာပြန်ပြီးအဆုံးသတ်မှာဖြစ်ပါတယ်။တနေ့ကို16နိုင်ရီလောက်စပိန်နင်းမယ်လို့ရည်မှန်းထားပါတယ်။သူဟာ2008ခုနှစ်တုန်းကတော့ကဘာတစ်ပတ်ကို194ရက်နဲ့ပတ်ပြီးသွားပြီဖြစ်ပါတယ
်။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။လာမယ့်အင်္ဂါည VOA တိုက်ရိုက်လေးလည်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲအသိပေးပြစီဗျာ။
တာကူးတဲ့နှစ်တကူးတဲ့အချင်းကြာရောက်ပါတော့မယ်ဒီနှစ်အတာတကြမ်းမှာပြည်သူတွေနားရင်နေတဲ့တကြမ်းတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါအုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားပြားကိုထိထိမိမိတယောထားတာတွေပါဝင်လာကြောင်းမလို့လူမှုရဲ့ခံစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲဒါကြောင့်တိမ်မွေ့နေနေလှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့နေ့နေ့ပါဝင်ဆွေးနွေးမြေးမြန်းကြည့်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-32-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါတယ်။
အင်္ဂါည VOA တရားလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနက်6:00နဲ့9:00အထိလိုင်းနိုမီတာ30 40 49 50မှာဖမ်းယူနိုင်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုမတ်ကင်ဂီထိုက်ကပြောပြပေးမှာဖြစ်ပါတယ်။
ချင်းနိုင်ငံတွင်ခရီးယံဖျားချောင်းနှစ်ခုဒီကနေ့ပောက်ကွဲမှုဖြစ်တာကြောင့်လူ40နီးပါးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရရပါတယ်။ Egypt Coptic ခရီးယံတို့ဒီကနေ့ချက်ရောက်တဲ့ဘာသာရေးအထွတ်အမြတ်နေ့ပန်း Sunday ကျင်းပနေချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစိုးရ IS အဖွဲ့ကပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့တိုက်ရင်အားထပ်တိုးပြီးမြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်ကိုဆစ်လွတ်လိုက်ပါတယ်။တကာပင်စင်လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ပစိဖိတ်ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဆီးရီးယားနိုင်ငံပေါ်စီးရီးအရာတိုက်ခိုက်ဖို့လိုအပ်လာရင်ထပ်ပြီးတိုက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကပြောဆိုလိုက်ပါတယ်။ဒီလောက်နဲ့ရက်နေမှာမဟုတ်ဘူး။သူအနေနဲ့ထပ်လုပ်ဖို့လိုအပ်ရင်ထပ်ပြီးလုပ်လိမ့်မယ်လို့တန်မတ်ကြီးနီကီဟေလေးက CNN သတင်းဌာနကိုဒီကနေ့ပြောဆိုတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအစိုးရကအတိုက်ခံပါတီကိုယ်စားလှယ်လောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနေ့စနေနေ့ကတော့မြို့တော်ကရာကတ်စ်မှာဗင်နီဇွဲလားရဲတပ်ဖွဲ့ကအတိုက်အခံဆန္ဒပြသူတွေကိုမျက်ရည်ယိုဘုံးတွေရာဘာကြီးစနေသုံးပြီးတော့နှိမ့်နှင်းခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမတ်ဆူမွန်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ White Zone ညဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-31-52တို့ကနေထုတ်လွှင့်ခဲ့တာပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.